မြန်မာနိုင်ငံကဝင်ကြီး9ဦးနဲ့ဒုဝင်ကြီး15ဦးနေရာတွေကိုပြောင်းလဲခန့်အပ်လိုက်တဲ့အကြောင်းနိုင်ငံတော်သမ္မတရုံးကဒီကနေ့ကြေညာလိုက်ပါတယ်။သမ္မတရုံးတာဝန်ရှိသူကတော့နိုင်ငံပြန်လဲထူထောင်ရေးလုပ်ငန်းစဉ်မှာလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ရည်ရွယ်ဆောင်ရွက်ခဲ့တာလို့ပြောဆိုပါတယ်။အသေးစိတ်ကိုတော့မနန္နာချန်ကပြောပြပါမယ်ရှင်။
သမရဦးသိန်းစင်ရဲ့မိန်းနဲ့ဩဂတ်စ်လ29ရက်နေ့မှာဝင်ကြီး9ဦးနဲ့ဒုဝင်ကြီး15ဦးနေရာကိုပြောင်းလဲခန့်အပ်ခဲ့တဲ့အကြောင်းသမရရုံညွှန်ကြားရေးမှူးဦးစော်ထေကအတည်ပြုပြောဆိုပါရယ်ဒီကနေ့ကြေညာချက်ဟာအစသာရှိသေးပြီးတော့နောက်ပိုင်းမှာလည်းလစ်လက်သွားတဲ့နေရာတွေအတွက်ထပ်မံကြေညာသွားဖို့ရှိတယ်လို့သူကအခုလိုပြောပါရယ်
ဟုတ်ပါတယ်ဟုတ်ပါတယ်အခုတော့ဝင်ကြီးကတော့တောင်းချေခံတယ်ဗျာ။ဟိုဒီဝင်ကြီးကတော့အများကြီးကအဲ့ဒါကျွန်တော်လည်းဟိုအလေးလေးတော့မမှန်ပြီးတော့ဘူး။ဒီလောက်ဆောင်ချက်ကဒီနေ့ပြင်လာတဲ့အမိန့်တစ်ခုလည်းမပြီးသေးပါဘူး။နောက်ပိုင်း request ဆက်ချင်ပါတော့။ဒါအစအစလို့ရှိရတယ်။နောက်နေ့လည်းနောက်ဖို့ရှိရလေဟုတ်။ဒါမပြီးသေးပါဘူး။ဥပမာဥပစာဆိုရင်ကျွန်တော်ဟိုတယ်စီးနေအားသာတစ်ခုပေးရတယ်အဲ့တော့အခုအားသားကိုပေးလိုက်တဲ့အတွက်ဥပဒေဆိုင်ရာပေါ်တဲ့ကြီးတင်ရအောင်တနည်းအတွက်နေရရှိရတယ်။အဲ့တော့မလုပ်ပါနဲ့။ဒါလေးစောင့်ကြည့်ဖို့တော့ရှိပါမယ်။ဟုတ်။အဲ့ဒါကိုဥပမာကျွန်တော်ပြောတာ။နောက်ဥရောပကြီးကအလုပ်တစ်ပါးနဲ့ဒီဥပဒေနဲ့နှစ်ခုတော့ခိုင်တာနဲ့ပြန်ကြားရေးကိုရောက်သွားတယ်။ရောက်သွားတဲ့အလုပ်တစ်ပါးနေတာကဝင်တို့ဒီရှိရတာကိုဝင်ရတာအင်္ဂါမင်းနဲ့တိုက်ကြည့်လိုက်ရင်တော့ရှင်းပါတယ်။ဒါမပြီးပြသေးတဲ့အမိန့်ပါ။ဒါတော့လေသူတို့
တနင်္လာနေ့ကပြောင်းရွှေ့ခန့်ခဲ့တဲ့ထဲမှာဦးစိုးသိန်း၊ဦးအောင်မင်း၊ဦးလာထွန်းနဲ့ဦးတင်နိုင်သိန်းတို့လေးဦးကိုသမရယုံဝင်ကြီးဌာနမှာခန့်လိုက်ပြီးတော့ဦးအောင်ကြည်ကိုတော့ပြန်ကြားရေးဝင်ကြီးဌာနမှာခန့်တဲ့ကြောင်းအရင်ပြန်ကြားရေးဝင်ကြီးဌာနဝင်ကြီးဦးကျော်ဆန်းကိုတော့တမဝယ်မှာဝင်ကြီးဌာနကိုပြောင်းရွှေ့ခဲ့ပြီးတော့ဦးအောင်မင်းကိုမွေးမြူရေးနဲ့ရေလုံငန်းဦးစီးဌာနနောက်ဦးအေးမင်းကိုတော့စက်မှုဝင်ကြီးဌာနနဲ့ဦးတင်ဆန်းကတော့အရင်ကဟိုတယ်နဲ့အားစားဝင်ကြီးဌာနမှာပူတွဲတာဝန်ယူနေရကနေအားစားဝင်ကြီးဌာနတစ်ခုတည်းကိုပဲတာဝန်ယူစေတော့တာဖြစ်ပါတယ်။ဒီထုတ်ပြန်ချက်အရသမရယုံမှာအရင်ကဝင်ကြီးနှစ်ဦးပဲရှိနေရကနေ၄ဦးထိတိုးချဲ့ခန့်ရလာတာလည်းဖြစ်ပါတယ်။မြမအစိုးရအကြီးကသမရဦးသိန်းစိန်ရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုလိုလားသူတွေနဲ့ဆန့်ကျင်သူတွေကြားအပြိုင်မှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေတဲ့တစ်ချိန်တည်းမှာပဲအစိုးရအဖွဲ့ဝင်တွေအပြောင်းရွှေ့စည်ရင်ထွက်ပေါ်လာတာပါ။သမရယုံညွှန်ကြားရေးမှူးဦးစော်ထေကတော့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအားကောင်းစေဖို့ရည်ရွယ်ဆောင်ရွက်တာလို့အခုလိုပြောပါရတယ်
။ဒီလိုဟာတွေသမရသူလူရတဲ့ရတဲ့ဒီလုံနေရတဲ့ရဲ့လုပ်ငန်းပေါ်တဲ့ချိန်မှာဘယ်ရောပုံပြီးဟိုအောင်လို့မှာဘယ်ရောဘယ်လိုလုပ်ရမလဲ။ဟိုမှာတော့မလားပေါင်းအဲ့လိုမျိုးတွေသူလုပ်ရလိမ့်မယ်ဟော။ဒါတော့ဟိုသမရရဲ့လုံဆောင်ရဲ့မူဝါဒနဲ့နောက်တစ်ခုဟာကကွန်ဖီရှင်းမှာမပါဘူးဗျ။ဝင်ကြီးဌာနလည်းမဟုတ်ဘူး။ဒါနဲ့ဝင်ကြီးစက်တင်းရောလောမယ့်ဟာရှိတယ်အခုနောက်ပိုင်းဒီကောင်မဲ့ပေါင်းတော့နော်အဲဒီဘက်ကလောမယ့်ဟာတချို့အပေါ်ကြီးတွေကဝင်ကြီးစက်တရားမယ့်ဟာရှိတယ်အဲ့ဒါတွေကသူကခံနိုင်မှုတွေဒါကိုပရောကဆက်လျှာလိုက်တာပါပြီးရင်လာအောင်ပါအဲ့ဒါကြရင်ပုံပြီးတော့ရှင်းပါမှာပ
ါသမရယုံညွှန်ကြားရေးမှူးဦးစော်ထေဖြစ်ပါတယ်ဒုဝင်ကြီး15ဦးနေရာတွေစည်ရင်မှာတော့ပြည်ထရေးစွန့်အင်းရင်းကျေးမှုဗန္ဓာရေးနဲ့အခွန်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တက်တော်ကျန်းမာရေးပြီးတော့ဆက်သွယ်ရေးစားတိုင်းနဲ့ကျေနံစတဲ့ဝန်ကြီးဌာနတွေပါဝင်ကြပါလိမ့်ရှင်